ยาดีอุรุปจางเล่หมู่บ่มีมาซวยะเบกะอเยยอยู่สร้างเยเปบูตั้งสุดท้ายเลยมีมาในงานยาดีอุรุปจางเล่จินสัญญาจินยาสแตนตะซองโบยาดีอุรุปจางเล่หมู่สัญญากุละนีลากันจิมบะจิมมาตินตุยหน่ายโบปีรวนลุหมู่อภเสรีจินเสนิจาบาระดีจองเตเสกโกรอมัตติงกีไทกะสุสีตินจาทาบาระရှင်
တဘာဝပေးတဲ့ခက်ဆိတ်ဆိတ်ခန်းစားလာရတဲ့မြန်မာနိုင်ငံမှာယာတီဥဒုပြောင်းလဲမှုအပေါ်မှာအရေးယူလှုံ့ဆော်ဖို့မြန်မာအစိုးရကိုတောင်းဆိုတဲ့မြန်မာနိုင်ငံယာတီဥဒုပြောင်းလဲခြင်းဆိုင်ရာကြေညာစရံကိုလာမယ့်နိုဝင်ဘာလ3ရက်နေ့ကနေဒီဇင်ဘာလ11ရက်နေ့အထိပြင်သစ်နိုင်ငံပဲရစ်မြို့တော်မှာကျင်းပမယ်ကုလသမဂ္ဂရဲ့ယာတီဥဒုပြောင်းလဲမှုဆိုင်ရာညီလာခံ
COP21မှာတင်သွင်းဖို့ရှိပါတယ်။မြန်မာအစိုးရကိုတောင်းဆိုချက်ရှိချက်ပါတယ်။မြန်မာနိုင်ငံရဲ့ယာတီဥဒုပြောင်းလဲခြင်းဆိုင်ရာလူမှုအဖွဲ့အစည်းများကိုစားထုတ်ပြန်မဲ့ကြေညာချက်ကိုတော့ပြည်တွင်းလူမှုအဖွဲ့အစည်းတွေအခုလက်မှတ်ရေးထိုးနေကြတယ်လို့ဦးဆောင်သူတဦးဖြစ်တဲ့မိုးလေဝသပညာရှင်ဦးထွန်းလွင်ကပြောပါတယ်။ကျွန်တော်တို့ကဒီ
COP21မှာမြန်မာနိုင်ငံအနေနဲ့ declaration တစ်ခုတင်ဖို့ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဦးဆောင်ပြီးလုပ်နေတာပါအဲ့ဒါလောလောဆယ်တော့ အဖွဲ့အစည်းဒီကဆက်ဘူးတော့ကျွန်တော်တို့ပါတယ်ပေါ့ဒါပေမဲ့ဒီတဲ့ဘူးကျေကျေပြင်းပြပါဖို့အတွက်အဲမီဒီအဖွဲ့အစည်းမဆိုပေါ့နော်ကျွန်တော်တို့ declaration မှာအဲသဘောတူတယ်သူတို့လည်းပါကျင်နေဆိုရင်ကျွန်တော်တို့အတိုင်းလက်ခံပြီးတော့ကိုမစင်းသွင်းပေးမှာပေါ့နော်အစိုးရကလည်းကျွန်တော်တို့လောလောဆယ်ဒီဥစ္စာတွေကိုနားလည်လက်ခံအောင်ကြိုးပမ်းလုပ်ပါပဲဗျာအဲ့တော့အရေးကြီးဆုံးကတော့လောလောဆယ်မှာဂျောင်မီတွေဆက်ဝင်ရပ်ဖို့ပေါ့နော်ဒီတော့ပြောနာတွေရပ်ဖို့အဲ့ဒါအဓိကပါပဲ
မြန်မာယာတီဥဒုပြောင်းလဲမှုအခြေအနေကိုတော့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူအီကိုဒက်ကဦးဝင်းမျိုးသူကအခုလိုပြောပါတယ်။ယာတီဥဒုတွေပြောင်းသွားတဲ့အတွက်ကျွန်တော်တို့ဘီအန်ဒီအေခံရတဲ့အပိုင်းပေါ့နော်။အဲဒီတော့ဘီအန်ဒီခံရတဲ့အပိုင်းမှာတော့ကျွန်တော်တို့ကအကာအကွယ်မဲ့တဲ့နိုင်ငံတွေနဲ့အဲဒါနံကမ္ဘာမှာနံပါတ်2ဆင်ရှိတယ်ပေါ့ဗျာ။ဘာလို့လဲဆိုတော့ငကိုတွေကတဘာဝဘေ ကြောင့်လည်းကျွန်တော်တို့ရဲ့အကွယ်မဲ့မှုကများနေတယ်တော့ဘေးနဲ့ကာကွယ်မဲ့မှုနဲ့ပေါင်းလိုက်တဲ့အခါကျတော့ကျွန်တော်တို့ရဲ့ဆွာပြောတဲ့အဲ့ဒီတော့ဘေးအနေရခံမဲ့အဲကိန်းကများလာတာပေါ့နော်
မြန်မာနိုင်ငံမှာလူပေါင်း300ချီတေဆုံးခဲ့ရတဲ့2008ခုနှစ်နိုင်ကင်မုန်တိုင်းတန်တင့်စင်ကလက်ရှိသမရဦးသိန်းစိန်ကဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့အချိန်ဖြစ်တာကြောင့်သမရအနေနဲ့ရာသီဥတုပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုတွေကိုသိရှိနားလည်ထားသူဖြစ်တယ်လို့လည်းဦးဝင်းမြို့သူကပြောပါတယ်။ဒါပေမဲ့လက်ရှိအစိုးရရဲ့ရာသီဥတုပြောင်းလဲမှုအပေါ်အရေးယူလှုံ့ဆော်ချက်တွေကတော့အားရစရာမရှိဘူးလို့လည်းသူကပြောပါတယ်။
အာကျွန်တော်တို့ခေါ်တော့ political will လို့ခေါ်တဲ့နိုင်ငံရေးစိတ်ဆန္ဒပေါ့ဗျာအဲ့ဒါဘယ်လောက်ရှိလဲပေါ့အဲ့တော့လူတိုင်းကတော့တွားမင်းတော့ရှိပါတယ်လို့ပဲပြောတာပေါ့ဗျာအဲ့တော့အဲ့သူစိတ်ဆန္ဒရှိတာကိုဘာနဲ့တိုင်လဲဆိုရင်ကျွန်တော်ကတော့ရိုးရိုးရှင်းရှင်းလေးနဲ့ပဲနိုင်ငံတော်ဆိုးရွားကဒီကန္နာရဒီနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဆောင်ရပြောလို့ပေါ့ဘန္နာငွေကြေးခွဲဝေပေးလဲဆိုနဲ့အချက်နဲ့တိုင်တယ်ပေါ့ဗျာအဲ့တော့ဒီလိုမျိုးကိစ္စရမျိုးကိုဆိုးရွားကအာသူမပောင်းဝင်ရေးရဝန်ကြီးဌာနကိုခွဲချပေးတဲ့ငွေဆိုရင်အဲစုပေါင်းခွဲငွေရဲ့100ခန့်နှုန်းလောက်ပဲရှိတယ်အဲ့တော့စိတ်ထဲကတော့ဒါကိုလေးထားပါလို့ပြောတယ်လက်တွေ့ကကျတော့လက်မပါဘူးပြောရပါဇက်တာပါနေလက်မပါဘူးပေါ့အဲ့လိုအဲ့လိုဖြစ်နေတယ်ပေါ့ဗျာအဲ့တော့နောက်တစ်ခုကဒီကိစ္စရဲ့ဒီဆောင်ရမယ်ဆိုလဲကိုယ်တိုင်ငွေကြေးစိုက်ထုတ်တာလဲနိုင်ငံတကာအကူအညီရတဲ့ခါနဲ့ပဲအဲလှုပ်ဖို့လောက်ပဲသူတို့စိတ်မှာအားထည့်ထားတယ်အဲ့တော့ဒါကြောင့်မို့လေကျွန်တော်တို့ကဆောင်းပြောတဲ့အကာအကွယ်မဲ့မှုပေါ့ vulnerability ဆိုတာဆောင်းအုပ်ချုပ်ရေးရန်နေရာရဲ့တာဝန်ယူတာဝန်ခံမှုနည်းမှုပေါ့ဗျာဒါတွေက vulnerability လို့ကျွန်တော်ထည့်တွက်တာဒါကြောင့်ကျွန်တော်တို့ကကျွန်တော်တို့ရာဇဝတ်ပြောင်းလဲခြင်းမှာကျွန်တော်ကခံစားမယ်နိုင်ငံမှာထိတ်တန့်ရောက်နေရတာပ
ါရေးရှိဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလေးလာသုတေသနပြုတဲ့ German Watch အဖွဲ့ကြီးကထုတ်ဝေလိုက်တဲ့2015ခုနှစ်အတွက်ကမ္ဘာရာသီဥတုဘေးအန္တရာယ်ဆိုင်ရာအညွှန်းကိန်းမှာတော့မြန်မာနိုင်ငံကိုကမ္ဘာနံပါတ်1အန္တရာယ်အရှိဆုံးနိုင်ငံအဖြစ်သတ်မှတ်သတိပေးထားပါတယ်။1994ခုနှစ်ကနေ2013ခုနှစ်အတွင်းလွန်ခဲ့တဲ့ရာသီဥတုဌာန်ကိုခန်းစားရတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့လည်းမြန်မာနိုင်ငံကိုညွှန်းဆိုထားပါတယ်။လာမယ့်နိုဝင်ဘာလကုန်ပိုင်းမှာပဲရစ်မြို့တော်မှာကျင်းပမယ့်ကုလရာသီဥတုပြောင်းလဲခြင်းဆိုင်ရာညီလာခံမှာတော့ရာသီဥတုဆိုင်ရာနိုင်ငံတကာသဘောတူညီချက်တစ်ခုရရှိရေးဆွေးနွေးကြမှာဖြစ်ပါတယ်ရှင်။